ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းဒေသမှာစနေနေ့ညကအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ15ဦးသေဆုံးသွားပြီးအဲ့ဒီထဲမှာစစ်သားရောအရဲသားပါပါတယ်လို့အာဏာပိုင်တွေကပြောပါတယ်။ဘလူချစ်စတန်ပြည်နယ်ရဲ့မြို့တော်ကွက်တာမှာဖောက်ခွဲရေးပစ္စည်းတယ်ဆောင်လာတဲ့စိုက်ကဲမောင်းသမားကတပ်ဖွဲ့ဝင်တွေပါတဲ့စစ်ကားကိုဝင်တိုက်ခဲ့ပြီးအသေးခံဘုံးခွဲခဲ့တာဖြစ်တယ်လို့မျက်မြင်တွေနဲ့အာဏာပိုင်တွေကပြောတာပါ။လုံုံရေးတင်းကျပ်ထားတဲ့မြို့တော်မှာအခုလိုဖောက်ခွဲတိုက်ခိုက်မှုကြောင့်အနည်းဆုံး32ဦးဒဏ်ရာရသွားတယ်လို့ပြည်내အစိုးရရဲ့ပြည်ထရေးဝန်ကြီးဆာရာဖတ်ဘဂဒီကပြောပါတယ်။ဒဏ်ရာရသူတွေကအများစုဟာစိုးရင်ပွဲအခြေအနေရှိနေပါတယ်။အထူးကံတိုက်ခိုက်မှုဟာမီးလောင်စေတဲ့ဖောက်ခွဲပစ္စည်းတွေတုံးခဲ့တယ်လို့ပါကစ္စတန်စစ်တပ်ကကြေညာချက်ထုတ်ပြန်လာမှာဖော်ပြပါတယ်။အနီးနားကအခြားကားတွေကိုလည်းလောင်ကျွမ်းစေခဲ့တယ်လို့ဆိုပါတယ်။လာမယ့်တနင်္လာနေ့မှာပါကစ္စတန်နိုင်ငံလွတ်လပ်ရေးနေ့ကျင်းပဖို့ပြင်ဆင်နေချိန်မှာပဲအခုလိုအသေးခံဖောက်ခွဲတိုက်ခိုက်မှုဖြစ်လာတာပါ။ဒီပောက်ခွဲမှုအတွက်ဘယ်သူကသူတို့လက်ချက်ဖြစ်တယ်ဆိုတာမျိုးကြေညာတာမရှိသေးပါဘူး။ပါကစ္စတန်နိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေများသောအားဖြင့်ပါကစ္စတန်တာလီဘန်အဖွဲ့နဲ့ဆက်နွယ်တဲ့အစွန်းရောက်တွေကပြုလုပ်လို့ရှိပါတယ်။